Reuters သတင်းဌာနကသတင်းထောက်နှစ်ဦးအဖမ်းခံရပြီးတပတ်ကျော်ကြာလာတဲ့အထိမိသားစုနဲ့အဆက်အသွယ်မရရှိသေးတာရှင်းနေတွင်နဲ့တွေးဆောင်ခွင့်မပေးတာဟာလူအခွင့်အရေးနိုင်ငံသားအခွင့်အရေးတွေကိုချိုးဖောက်ခံရတာဖြစ်တယ်လို့မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ကပြောလိုက်ပါတယ်။အဲ့ဒီလိုဖမ်းဆီးခံရတဲ့သတင်းနောက်နှစ်ယောက်လူအခွင့်အရေးချိုးဖောက်ခံရခြင်းကိုတစုံတရာတုတ်ပြန်မှုမရှိရင်တော့ပြည်ထရေးလွတ်တော်နဲ့နိုင်ငံတော်သမ္မတအထိပါအတိပေးတိုက်တွန်းပေးသွားမယ်လို့လည်းပြောပါတယ်ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတော်ကိုကောင်းစံဟင်းကပြောပြမှာပါရှင
်ဒီဇင်ဘာ12ရက်ညကရဲတပ်ဖွဲ့ဝင်တချို့နဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရလို့သွားခဲ့ပြီးတဲ့နောက်မှာသတင်းတော်နှစ်ယောက်ကိုမြန်မာအစိုးရကလို့ဝဲချက်အဥပဒေနဲ့ဖမ်းဆီးခဲ့တာဖြစ်ပြီးတပည့်ကျော်ကြာမြင့်တဲ့အထိမိသားစုနဲ့လည်းအဆက်အသွယ်မရသေးသလိုဘယ်နေရာမှာရှိပြီးဘလို့အခြေအနေရှိနေလဲဆိုတာမသိရသေးပါဘူးအဲ့ဒီလိုအခြေအနေမျိုးတွေဟာဖန်စီကံသတင်းတော်နှစ်ဦးအတွက်လူအခွင့်အရေးချိုးဖောက်ခံရတယ်လို့မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ရဲ့အဖွဲ့ဝင်ဦးယူလွေအောင်က VOA ကိုပြောပါတယ်
။ဒါတော့ကျွန်တော်တို့မှလည်းတာဝန်ရှိပါတယ်။ဒီလိုလုပ်တဲ့ပုံပုံတွေကိုဒီလိုလုပ်ရင်တော့လူအခွင့်အရေးချိုးဖောက်မှုနဲ့ဆက်ဆက်တယ်။ဒါကတော့လူအခွင့်အရေးနဲ့ဆိုင်နေမဆိုင်ဘူးဆိုတာအဲကျွန်တော်တို့ကသူတို့ကိုအသိပညာပေါ့ educate လုပ်ဖို့လိုတာပေါ့နော်။ educate လုပ်ဖို့ကတော့ကျွန်တော်တို့တာဝန်ဖြစ်တော့ကျွန်တော်တို့မှပဲတာဝန်ရှိတယ်လို့ကျွန်တော်တို့ခံယူပါတယ်ခင်ဗျာ။
ဒီကနေ့မနက်ကပဲမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကဖမ်းဆီးခဲ့တဲ့တရားဥပဒေအရအတွက်မိသားစုဝင်တွေနဲ့တွေ့ဆုံပေးဖို့စစ်မှားရေးစောင့်ရှောက်ရေးရရှိစေဖို့ရှေ့နေတွေနဲ့တွေ့ဆုံခွင့်ရရှိဖို့နဲ့ဖမ်းဆီးထိန်းသိမ်းထားစဉ်ညှဉ်းပန်းနှိပ်စက်မှုမခံရစေဖို့စတဲ့ရပ်ပိုင်ခွင့်လူ့ခွင့်ရေးတွေရရှိစေရေးဆောင်ရွက်ပေးဖို့တိုက်တွန်းထားကြောင်းထုတ်ပြန်ထားပါတယ်ဖမ်းဆီးခဲ့တဲ့တရားဥပဒေအရနှစ်ဦးနဲ့ပတ်သက်ပြီးနောက်ထပ်အချိန်တင်ပတ်တစ်ပတ်ကြာတဲ့အထိမှတုံ့ပြန်မှုတစ်ခုခုမရှိဘူးဆိုရင်တော့ရပိုင်ခွင့်ရှိတဲ့လူအခွင့်အရေးတွေရရှိခံစားနိုင်ဖို့လူအခွင့်အရေးကော်မရှင်အနေနဲ့ပြည်ထရေးလွှတ်တော်နဲ့နိုင်ငံတော်သမ္မတအထိအတိပေးတင်ပြသွားမယ်လို့လည်းဦးယူလွေအောင်ကပြောပါရစေ
။ကျွန်တော်တို့ကတော့ပထမဆုံးကတော့ပြည်ထရေးဝန်ကြီးဌာနကိုမြစ်တရက်ခံရမှာပေါ့လေ။အဲဒါမှအဆင်မပြေဘူးဆိုတော့နိုင်ငံတော်သမ္မတရုံးကိုတင်ပြမြစ်တရက်ခံရမှာပေါ့လေ။ဒါမှမရဘူးဆိုရင်တော့ကျွန်တော်တို့ဟိုလွှတ်တော်ကိုကျွန်တော်တို့ကဟိုဒီလွှတ်တော်ဆိုတာပြည်သူ့ကိုယ်စားလှယ်တွေကိုသူတို့ကိုကျွန်တော်တင်ပြရမှာပေါ့နော်။
ဖန်စီထားတဲ့တရင်တော်နှစ်ဦးဟာကောင်းကောင်းမွန်မွန်နဲ့ရှိနေပြီးအမှုကိုဥပဒေအတိုင်းဆောင်ရွက်ဖို့နိုင်ငံတော်တမန်တော်ကလည်းခွင့်ပြုပြီးသားဖြစ်တယ်လို့တမန်တော်ရုံးပြုံးဝင်ရသူကပြောထားပါဗျ။ဒါကြောင့်မကြခင်မှာတော့သူတို့ကိုရုံးထုတ်စစ်ဆေးပွဲရှိနေပါတယ်။ဖန်စီထားတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တဝန်ရှိသူတွေကရောပြည်ထရေးကပါဒီကိစ္စနဲ့ပတ်သက်လို့တလုံးတပါတာမှမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး။ဖန်စီခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးကိုမိသားစုရောရှင်းနေပါအခုချိန်ထိတွေးခွင့်မရသေးတာကြောင့်ဖန်စီခံသတင်းတော်နှစ်ဦးရဲ့လုံခြုံရေးနဲ့ပတ်သက်လို့မိသားစုဝင်တွေသတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကစိုးရိမ်နေကြတာပါကိုလိုနီခေတ်ကလေးကပြဋ္ဌာန်းထားတဲ့မြန်မာနိုင်ငံအစိုးရလွှတ်ဝတ်ချက်ဥပဒေပုံမှ၃အရနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေဖို့ရည်ရွယ်ပြီးတရားမဝင်သတင်းရယူတဲ့ဆိုတဲ့ဆွဆွဲချက်နဲ့အမှုဖွဲ့ဖန်စီခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂအမေရိကန်ပြည်အောင်စုနဲ့ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုနေကြတာလည်းဖြစ်ပါရယ်ခင်ဗျာ